မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကင်ပြစ်ကတ်တွေကြောင့်တန်းနဲ့ချီရဲ့နေရဆွန့်ခွာတိတ်ရှောင်နေရသူတွေကိုအကူအညီပေးရေးဂျပန်ရောက်မြန်မာနိုင်ငံသားတွေရန်ပုံငွေရှာကြပါတယ်။တိုကျိုမြို့တော်ကဖျော်ဖြေရေးလုပ်ငန်းတွေနဲ့ကုန်တိုက်ကြီးတွေရှိရာအီကီပူကူရိုရဲ့မှာဂျပန်ရောက်မြန်မာတွေစုဝေးပြီးဒီသတင်းပတ်ကောင်မှာရန်ပုံငွေရှာခဲ့ကြတာပါ။မြန်မာနိုင်ငံကတန်းသားတွေရဲ့ဝတ်စုံတွေကိုဝတ်ဆင်ပြီးရန်ပုံငွေရှာတဲ့လူရှာမှုကိုစစ်တပ်ရဲ့ဖိနှိပ်မှုကြောင့်ဒုက္ခရောက်နေတဲ့တန်းသားဒေသတွေမှာအကူအညီပေးဖို့ရည်ရွယ်တယ်လို့လည်းစီစဉ်သူတွေကိုကူကပ်ပြီးဂျပန်သတင်းဌာနတိုကျိုကျူရိုကဖော်ပြခဲ့ပါတယ်အတိုက်ခံဒီမိုကရက်တစ်ပါတီကထက်လက်တော်အမှတ်တိုးဖြစ်တဲ့မစ်ချီဟီရိုအီရှိပါရှိကတော့မြန်မာစစ်တပ်ရဲ့ရဲသားတွေပေါ်လေကြောင်းကတိုက်ခိုက်တာတွေကြေးရွာတွေကိုမီးရှို့တဲ့လူရက်တွေကိုအလေးထားပြောဆိုသွားလို့ဒုက္ခတွေကိုအကူအညီပေးဖို့ဂျပန်ဆွေရောက်ကိုတိုက်တွန်းမယ်လို့ပြောတဲ့အကြောင်းသတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးဒီမိုကရေစီနဲ့လူ့ခွင့်ရေးပြန်လည်ပေါ်ထွန်းရေးမြန်မာပြည်သူတွေကိုအားပြည့်ပေးနိုင်အောင်ဂျပန်လွှတ်တော်အမှတ်တွေဝိုင်းဝန်းကြိုးပမ်းကြဖို့လဲမြန်မာဒီမိုကရေစီဂျပန်လွှတ်တော်မမများဖွဲ့ရဲ့ထွေထွေတွင်းရင်းမှုလည်းဖြစ်တဲ့အီရှိပါရှိကရန်ပုံငွေပွဲအခမ်းအနားမိန့်ခွန်းမှာပြောဆိုသွားပါတယ်ခင်ဗျာ